နိုင်ငံရေးလူမှုရေးစီးပွားရေးပညာရေးစတဲ့အဖက်ဖက်ကယိုယွင်းကြဆင်းလာနေတဲ့မြန်မာနိုင်ငံမှာလူမှုမကျေနပ်ချက်တွေကြီးထွားလာနေတာကြောင့်2009ခုနှစ်စက်တင်ဘာလအတွင်းလောင်စာဆီဈေးနှုန်းတွေခုန်တက်လိုက်တဲ့ကိစ္စကိုအကြောင်းပြုပြီးဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့ရမှာစစ်အစိုးရကထုံးစံအတိုင်းပဲအကြမ်းဖက်နှိမ်နင်းခဲ့ပါတယ်။ဒီလိုချိန်မှာတန်ဃာတော်တွေကဥဆောင်ခဲ့တာမို့ရွှေဝါရုံတော်လန်ရေးလို့ကဘာကတီးခဲ့ပါတယ်။ရွှေဝါရုံတော်လန်ရေးကိုစစ်အစိုးရကဖြိုခွဲအပြီးမှာတော့အမေရိကန်သမ္မတကတော် Mrs. Laura Bush ကမြန်မာဒီမိုကရေစီအရေးကိစ္စမှာပါဝင်လာခဲ့ပါတယ်။တရားစတာပေါ်ကျော်သွားတဲ့မြန်မာနိုင်ငံမှာဒီမိုကရေစီမဆန်တဲ့အုပ်ချုပ်ရေးကြောင့်ပြည်သူလူထုဆင်းရဲနေပြီးတိုင်းပြည်ရဲ့တရားစတာတွေနဲ့စစ်ဘုတ်ချုပ်ကြီးတွေနဲ့အပေါင်းပါတွေသာချမ်းသာနေကြတဲ့အတွက်မြန်မာတွင်းတွက်ယန္တနာတွေကိုအယောင်အဝယ်မလုပ်ကြဘူးယန္တနာကုမ္ပဏီကြီးတွေကိုတိုက်တွန်းခဲ့တာပါ။ကုလသမဂ္ဂတွေ့ရတွင်းရင်မှု Mr. Ban Ki-moon ကိုလည်းမြန်မာနိုင်ငံကိုအရေးယူရေးမှာသမ္မတ Bush နဲ့အတူရပ်တည်ဖို့တိုက်တွန်းခဲ့ပါတယ်။2009ခုနှစ်ဒီဇင်ဘာလလူ့အခွင့်အရေးနေ့မှာတော့မြန်မာကြောင်မြတ်တွေကိုတကဘာလုံးကမဝယ်ယူကြဘူးဆော်ခဲ့ပါတယ်။အမေရိကန်က Tiffany, ပြင်သစ်ကကာတီးယား၊အီတလီက Bulgari စတဲ့ကမ္ဘာကျော်ယန္တနာကုမ္ပဏီကြီးတွေကလည်းမြန်မာကြောင်မြတ်တွေကိုအကြောင်းအဝယ်မလုပ်ကြောင်းကြေညာခဲ့ကြပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဇန်နဝါရီလမြန်မာကြောင်မြတ်အကြောင်းပြပွဲမှာတော့ကြောက်စိမ့်အတွေ့အပေါင်း600ကျော်ရောင်းချခဲ့ရတယ်လို့မြန်မာကြောင်မြတ်လုပ်ငန်းကဆိုပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလအကြောင်းပြပွဲတဲ့ပူပြီးဆုံးခဲ့ရပါတယ်တဲ့မြန်မာကျောင်းမြတ်လုပ်ငန်းရဲ့အဆိုအရပြီးခဲ့တဲ့3နှစ်အတွင်းနှစ်စဉ်ကျောင်းမြတ်အယောင်45ရာခိုင်နှုန်းတိုးတက်ခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာ1964ခုနှစ်ကစပြီးတော့တစ်နှစ်ကိုနှစ်ကြိမ်ကျောင်းမြတ်ကျောင်းမှုတွေပြုလုပ်ခဲ့ပါတယ်2006ခုနှစ်မှာသန်း300နေပါရောင်းချခဲ့ရပါတယ်ဒါဟာတရားမဝင်ရောင်းချတာတွေမပါဝင်သေးကြောင်း HRW ကလူ့အခွင့်အရေးအဖွဲ့ကြီးကပြောပါတယ်တနင်္ဂနွေနေ့ကစတင်ကျင်းပခဲ့တဲ့စစ်အစိုးရရဲ့45ထိမြောက်နှစ်စဉ်တောက်မြေအယုံပြပွဲမှာမြန်မာတွင်းတွက်ယန္တနာတွေကိုလေတံဆွဲဝယ်ယူဖို့နိုင်ငံ20ကယန္တနာကုန်သည်တွေ3000ကျော်ရန်ကုန်မြို့ကိုရောက်ရှိနေကြပါတယ်။အဲ့ဒီထက်မှာတရုတ်ထိုင်းအိန္ဒိယနဲ့စင်ကာပူကယန္တနာကုန်သည်တွေပါဝင်ရပါတယ်။တရုတ်ကုန်သည်တွေကတော့အများဆုံးပါပဲ။အနောက်နိုင်ငံတွေရဲ့မြန်မာတောက်မြေယန္တနာသဘေးမှောက်ပိတ်ဆို့မှုဟာဘာကြောင့်များမထီရောက်ရတာပါလဲ။အဖြေကတော့တရုတ်ကြောင့်ပါလို့ပညာရှင်များကဆိုကြပါတယ်။ဟာဗတ်တက္ကသိုလ်ကနေဒီကျောင်းကလူလူကြီးရမူဝါဒဆိုင်ရာပမောက္ခရောဘတ်ရော့ဘတ်ကမြန်မာကိုပိတ်စည်းပွားရေးပိတ်ဆို့ဖို့လုပ်တဲ့အလုပ်ကိုအမေရိကန်ကမလုပ်ဘဲတရုတ်ကလုပ်မှပဲအလုပ်ဖြစ်တော့မယ်လို့ဆိုလိုက်ပါတယ်။တကယ်ကရေနံသဘာဝတန်ခွေနဲ့ဘိတ်မှောက်ကိုအလုပ်တွေနဲ့ရှင်းမယ်ဆိုရင်ကျောင်းမြတ်ကရတဲ့ငွေဟာအသေးအဖွဲပါပဲလို့သူကပြောပါတယ်။တရုတ်ထိုင်းနဲ့အိန္ဒိယတို့ကမြန်မာနိုင်ငံကလျှက်စစ်တန်ခွေရေနံနဲ့တစ်တွေကဝယ်နေတဲ့အတွက်စစ်အစိုးရကနှစ်စဉ်အမေရိကန်ဒေါ်လာတန်း2000လောက်ရရှိနေတာပါမြန်မာအရေးစိတ်ဝင်စားတဲ့ထိုင်းပညာရှင်တယောက်ကလည်းအတိအကတရားခံကတော့တရုတ်ပါပဲလို့ဆိုပါတယ်မြန်မာနိုင်ငံဟာစစ်အစိုးရလက်အောက်ကသာမကတရုတ်လက်အောက်ကပါလွတ်မြောက်ဖို့လိုအပ်ပါတယ်တဲ့အခုလက်တလောမှာမြန်မာအရေးလှုပ်ရှားသူတွေဟာတရုတ်ပြည်ရဲ့မြန်မာပြည်မူဝါဒနဲ့တရုတ်အိုလံပစ်ကိုဆက်ဆက်လိုက်ကြပါတယ်လွန်ခဲ့တဲ့နှစ်ပတ်ကရှစ်လေးလုံးမျိုးဆက်ကျောင်းသားများအဖွဲ့ကတရုတ်အိုလံပစ်ပွဲကို TV ကနေမကြည့်ရှုကြဘူးကမ္ဘာပြည်သူတွေကိုတိုက်တွန်းလိုက်ပါတယ် US Committee for Burma အဖွဲ့ကလည်းတရုတ်အိုလံပစ်ကိုတပိတ်မှောက်ဖို့ကမ္ဘာအကစားသမားတွေကိုတိုက်တွန်းခဲ့ပါတယ်တရုတ်အိုလံပစ်ကိုနိုင်ငံရေးလှုပ်ပြတာမသင့်တော်ကြောင်းတရုတ်အိုလံပစ်ကော်မတီဥက္ကဋ္ဌကပြောပါတယ်ဒါပေမဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေအတွက်မြန်မာနဲ့တရုတ်ကိစ္စဟာဆူဒန်နိုင်ငံဒါဖောကိစ္စနဲ့အတူတရုတ်အပေါ်ဖိအားတွေပူပေးဖို့ဖြစ်လာခဲ့ပါတယ်တရုတ်ဆိုရကဒီဖီအားကိုခံစားလာခဲ့ရပုံပေါ်ပါတယ်မြန်မာကိုတရုတ်ကအရေးယူဖို့ဆိုတာလော်လော့ဆယ်ပါအရေးလက္ခဏာမှမတွေ့ရသေးပေမဲ့သူတော်ဘပြည်တွင်ရေးဝင်မဆွတ်ဖက်ဘူးလို့ဆိုနေတဲ့တရုတ်ဟာအခုအခါမြန်မာစစ်ဆိုရပေါ်သီးခံမှုလျော့ဘလာခြင်းနဲ့လက္ခဏာနောက်ဆုံးမူဝါဒပြောင်းလဲလာခြင်းနဲ့လက္ခဏာရှိနေပုံရတယ်လို့လေ့လာသူတချို့ကထင်မြင်နေကြပါတယ်ပြီးခဲ့တဲ့နိုဝင်ဘာလကတရုတ်နိုင်ငံသားကြီးဒုတိယဝန်ကြီးဝမ်ကြီးမြန်မာနိုင်ငံကိုရောက်ရှိလာပြီးလက်ရှိပြဿနာတွေကိုဆွေးနွေးခြင်းကနေပြီးတော့အဖြေရှာဖို့ဒီမိုကရေစီကုပြောင်းရေးကိုအရှိန်မြှင့်ဖို့ပြောကြားခဲ့ကြောင်းတရုတ်သတင်းဌာနကဆိုပါတယ်။အနောက်နိုင်ငံတန်တမန်တဦးကတော့တရုတ်ဟာဒီမိုကရေစီကိုအရေးမဆိုင်နိုင်ငံရေးပွင့်လင်းမှုကိုလည်းဂရုမဆိုင်ပါဘူး။သူအရေးဆိုင်တာကသူ့ရဲ့ရင်းနှီးမြှုပ်နှံမှုနဲ့အိုလံပစ်ပါပဲ။စက်တင်ဘာလတုန်းကလို့စစ်အစိုးရလုပ်ခဲ့တဲ့အမှားမျိုးတွေကြောင့်မတည်မငြိမ်ဖြစ်လာမှာကိုတရုတ်ကမကြိုက်ပါဘူးလို့ပြောဆိုခဲ့ပါတယ်။အခုမြန်မာကျောင်းမြတ်ယန္တနာပြပွဲကကျောင်းမြတ်တွေကိုတရုတ်အိုလံပစ်ပွဲမှာအပေါ်စားလှုပ်ဝေယန္တနာတွေအမှတ်တရလက်ဆောင်ပစ္စည်းတွေအပြည့်ပြုတ်လို့ကျောင်းချဖို့ဒ တရုတ်ကဝယ်ယူနေတာဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ